မန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်အတွင်းကျောင်းသားတွေရဲ့ဆန္ဒပြပွဲကိုတည်င်းယူနေတဲ့တည်င်းတော့တွေကိုရိုက်နှက်ဖို့အတွက်အနုစီဝဗေဒဌာနပါမောက္ခဒေါခင်သက်ကျော်ကတားဆီးခဲ့တဲ့ဖြစ်ရဟာတည်င်းသမားတွေအနေနဲ့လွတ်လပ်စွာတည်င်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပြီးအမြဲတမ်းနှင်နာလေးရှိတဲ့တည်င်းသမားတွေအတွက်အကာအကွယ်ပေးသွားမယ်လို့ကောင်စီရဲ့တာဝန်ရှိသူတို့ကပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါဒီကနေ့ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရမြို့နယ်မှာရှိတဲ့ရတနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းနောက်တွေကိုရိုက်နှက်ဖို့အနုစီဝဗေဒဌာနပါမောက္ခဒေါခင်သက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလူ5ဦးပါတဲ့စုံစမ်းရေးကော်မတီတစ်ရပ်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ3ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းရေးမှူးဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
အဲ့တော့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံတတ်ကြရည်ပဲပေါ့နော်အစိုးရဝန်ကြီးဌာနပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့လည်းပတ်သက်လို့ရှိရင်အများနဲ့သူ့ရဲ့ဟိုမကောင်းတဲ့သဘောထားတွေတွေ့နေကျွန်တော်တို့ငြင်းချမ်းနေရတယ်ညားလာတာဗျညားလာတော့အခုကိစ္စအတိုင်းရဲ့အဖွဲ့ကြီးရလို့ညားတယ်နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာမျိုးတွေအခမ်းအနားကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းတွေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုရက်ဒီဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်ကိုဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုရက်အိစာကိုကျွန်တော်တို့ဟိုမေးမြန်းတယ်ပေါ့နော်ပြီးလို့ရှိတော့မှကျွန်တော်တို့အစီအစဉ်အားထွက်လာမယ်အဲ့ဒီအပေါ်မှာမှအောင်ဆီရနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော
်ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေတွေမြင်ကြည့်ရဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မျိုးရှိရရောအများကြီးပဲကောင်စီရဲ့လုပ်ငန်းတွေလည်းပါတယ်ပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအခွင့်အရေးတွေမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မယ်ဟာတော့ကောင်စီရဲ့29ဦးလေးရဲ့သဘောထားတော့မတူရကြကျွန်တော်တို့ကတော့အားဦးကော်မတီနေနဲ့တော့ဖြစ်စဉ်ကျွန်တော်စုံစမ်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့အဖွဲ့အစည်းရောမဟုတ်ဘူးကြကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကုစားပြုပြီးတော့ဒီလိုချင်မျိုးတော့ရှိပါရဲ့ဆိုပြီးတော့အဲ့လိုတမရနဲ့တိုင်းပြည်ကိုကျင်းပနိုင်တဲ့အဖွဲ့အစည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုတဲ့ဒရင်းလေးလေးခွင့်ဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိရင်ဒီအတန်ဟာဒီတမရကလည်းဖွဲ့စည်းထားတဲ့ဒါဒီမျိုးဥပဒေကပေါ်ပေါက်လာတဲ့ဖွဲ့စည်းတစ်ခုကလည်းထွက်တဲ့အတန်ဖြစ်တဲ့အတွက်ကြောင့်ပေါ့တာမန်ဖွဲ့စည်းရထွက်တဲ့အတန်ထပ်ပြီးပြည့်ကျင်းတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလိုဖြစ်ပျက်နေတာတွေကတည်င်းသမားတွေအပေါ်မှာဒီဆီယာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလားယုံကြည်မှုတွေပြတ်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား
ဆိုတော့ဟိုအကြောင်းအရာတွေကျွန်တော်တို့ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးဖြတ်လို့မရဘူးလေအဲ့တော့ကျွန်တော်တို့ဘယ်လိုဖြစ်ခဲ့လဲဘာဖြစ်ခဲ့လဲဆိုတာကျွန်တော်တို့ကတိတိကျကျဟိုဟိုပါပေါ့နော်ဟိုရှင်းလာဖို့လိုတယ်ဒါကြောင့်လည်းကျွန်တော်တို့ကကော်မတီဖွဲ့ပြီးတော့ကျွန်တော်သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတဲ့နဲ့ဘလို့အနေထားတွေရှိတဲ့နဲ့လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ
ဆိုတော့ကျွန်တော်တို့ကထုတ်ပြန်ထားတဲ့ကြေဝတ်တွေရှိတယ်ရပိုင်ခွင့်တွေရှိတယ်အဲ့ဒါသတင်းမီဒီယာဥပဒေတွေကအကုန်ပါပါတယ်အဲ့တော့ကျွန်တော်တို့ကဒီထက်ကြေဝတ်တွေနဲ့ရပိုင်ခွင့်တွေနဲ့အမီလောက်သလားမီဒီယာသမားတွေရောတစ်ဖက်ကရောတစ်ဖက်ကလူရောတစ်ဖက်ကဟန်လာဘုဒ္ဓလူတော့ခင်တက်ကျော်လူရောအားတော့မြစ်လူမျိုးအော်ဟစ်တယ်ဆိုတဲ့ဟာတွေကိုအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးကျွန်တော်တို့ကလေးလာဖို့ပဲရှိတဲ့အနေထားမျိုးပေါ့နော
်စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစောင်းကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်အဲဒီကမှတစ်ဆင့်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ